ရခိုင်ပြည်နယ်မှာရှိတဲ့ EAO တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကောင်စီရဲ့ပြောခွင့်ရက VOE ကိုပြောပါတယ်။ဒါပေမဲ့ဒီဆေးထိုးမဲ့အစီအစဉ်ကိုတော့အသေးစိတ်မသိရသေးပါဘူး။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မှာရှိတဲ့ကိုဗစ်ကာကွယ်ဆေးထိုးမဲ့အုပ်စုတွေထဲမှာရခိုင်လက်နက်ကိုင် AA အဖွဲ့လည်းပါဝင်တယ်လို့ပြည်နယ်ကောင်စီပြောခွင့်ရက ရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒီဟာကြည့်ရတော့ကျွန်တော်တို့နိုင်ငံတော်ဝန်ကြီးချုပ်ပေါ့နော်တမရကဝန်ကြီးချုပ်ကစီဝေးဒီမှာအဲလမ်းညွှန်ပြီးဖြစ်ပါတယ်ဆရာတီတီသတင်းဒီမှာသတင်းစာဒီမှာလည်းပေါ်ပြရေးဖြစ်ပါတယ်အဲ EU တွေကိုလည်းထုတ်ပြီးသွားဖို့ပေါ့အခုကျွန်တော်တို့ကတ္တကိုရီ16ခုခွဲတဲ့အခါမှာထပ်ပြင်းရပါတယ် EU သို့ဆိုကျွန်တော်တို့ EU ကိုထုတ်ဖို့ဆိုတာကအဲတီထောင်စုမှာညှိနှိုင်းမှုတွေရှိပါတယ်ဆိုတော့သူတို့ကဟိုညှိနှိုင်းပြီးတော့မှဘလို့ထုတ်ပါလို့ညွန်ကြားချက်ရလာတဲ့အခါမှာကျွန်တော်တို့ထိုးမှဖြစ်ပါတယ်ဆေးရအရှင်ရှိပြီတာဖြစ်ပါတယ်ဗျာ
တိုင်းဒါလက်နက်ကင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမဲ့ကိစ္စပြည်ထောင်စုကညွှန်ကြားထားတာဖြစ်ပေမဲ့ဆေးထိုးခံမဲ့အဖွဲ့အစည်းတွေဘက်ကလည်းလိုက်နာဖို့လိုသေးတယ်လို့ကြီးနယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ
်အဲအဲ့လိုလည်းမဟုတ်ဘူးအထက်ကထိုးပါဆိုလို့ထိုးရတာမျိုးလည်းမဟုတ်ဘူးကျွန်တော်သဘောကျွန်တော်ပြောလို့တာကတော့ထိုးပါလို့ဆိုတဲ့အခါကျတော့ထိုးမဲ့အဖွဲ့အစည်းကလည်းလက်ခံပြီးဖြစ်မဲ့အနေအထားမျိုးဖြစ်မှထိုးလို့ရမှာပေါ့နော်ဒီသဘောမျိုးပါထိုးပါဆိုတော့လိုက်ထိုးလို့ရတာမဟုတ်ဘူးသူအပေါ်မှာ okay တယ်ဘယ်နည်းထိုးမယ်ဘယ်နည်းကထိုးမယ်ညွှန်ကြားရင်တော့ကျွန်တော်တို့ကဒီနယ်အစိုးရနေပြီးတော့ထိုးမဲ့ရှေ့ဝန်ထမ်းအဖွဲ့ကြီးပေါ့နော်အဲဒီကျန်းမာရေးဌာနဒီပြည်ရှင်ရှင်ရှိတယ်ကျွန်တော်တို့ခြေလက်ကျန်းမာရေးဌာနတွေရှိတယ်အဲ့ဒီအရာကိုကျွန်တော်တို့ဘယ်ပုံပင်ကြီးထိုးမယ်အဲလိုအပ်တာတွေကိုပံ့ပိုးပြီးတော့ဆောင်ရွက်ပေးသွားမှာပါအဲ့လိုပါ
ဒါပေမဲ့လည်း AA တပ်ဖွဲ့ဝင်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာတေချာပေမဲ့ဆေးထိုးမဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးဘူးလို့လည်းဦးလာသိန်းကပြောပါတယ
်ထိုးတော့ထိုးမှာပေါ့လေအခုကျွန်တော်တို့တည်တဲ့မူကတော့ထိုးမယ်ဘယ်လိုထိုးမယ်ဘယ်နေရာမှာထိုးမယ်ဥယျာဉ်အပြင်ဘယ်လောက်ထိုးမယ်ကတ္တကောလီအပြင်အသက်ဘယ်လောက်ထိုးမယ်အစရှိပြီးနေအဲ့လိုဒီတေးညွှန်ကြားချက်တာကျွန်တော်တို့မရသေးတာပါ
ဒီကြတဲ့နှစ်တွေကတိုက်ပွဲအကြီးကျယ်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေရပ်တန့်နေတာအခုဆိုရင်တနှစ်နီးပါးရှိနေတာလည်းဖြစ်ပါတယ်ဒီကြားထဲမှာပဲရခိုင်လက်နက်ကင် AA အဖွဲ့ဘက်ကရခိုင်ပြည်နယ်ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးပိုင်းတွေမှာဝင်ရောက်လုက္ကင်နေရတွေလည်းရှိနေပါတယ်ခင်ဗျာ